ထိုင်းနိုင်ငံတမာဆတ်ကြက်မွေးမြူရေးလုပ်ငန်းကနေလူအခွင့်ရေးလှုပ်ရှားသူ2ဦးပေါ်ရာဇဝတ်ကြောင်းနဲ့တရားစွဲဆိုထားတဲ့အမှုကိုတရားသေးလှုပ်ပေးလိုက်တဲ့အတွက်ကြိုးဆိုကြောင်းအရှိတော်အာရှဆိုင်ရာကုလသမဂ္ဂလူအခွင့်ရေးရုံးကတင်းလာနေမှာကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုဆုံးဖြတ်တာဟာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့စီးပွားရေးနဲ့လူအခွင့်ရေးကြားရှိရမယ့်စံသတ်မှတ်ချက်တွေနဲ့အညီစီးပွားရေးလုပ်ငန်းရှင်တွေရဲ့ဖိနှိပ်မှုကိုဖော်ထုတ်တဲ့အလို့သမားအခွင့်ရေးလှုပ်ရှားသူတွေပေါ်ကာကွယ်ပေးလိုက်တာပဲဖြစ်တယ်လို့ဘန်ကောက်မှာရှိတဲ့ကုလသမဂ္ဂအခွင့်ရေးရုံးဌာနေကိုယ်စားလှယ်စင်တီယာဗယ်လီခိုကပြောပါတယ်မြန်မာရွှေပြောင်းအလို့သမားနန်းဝင်းနဲ့အရင်တုန်းက45 rights အဖွဲ့မှာလုပ်ခဲ့တဲ့ထိုင်းလူအခွင့်ရေးလှုပ်ရှားသူစူတာရီဝါနာစရီတို့အပေါ်အပြစ်မရှိကြောင်းဘန်ကောက်ပြည်မှုဆိုင်ရာတရားရုံးကတင်းလာနေမှာစီရင်ချက်ချပြီးတရားသေးလှုပ်ပေးလိုက်တာပါသူတို့နှစ်ဦးဟာအလို့သမားအခွင့်ရေးနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲစီစဉ်ခဲ့တာတမဆတ်ကြက်မွေးမြူရေးချမ်းမှာရွှေပြောင်းလူသမားတွေအခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေကိုလူမှုကွန်ရက်မီဒီယာမှာဖြန့်ဝေခဲ့မှုတွေတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။ထိုင်းနိုင်ငံကကုမ္ပဏီတွေဟာလုပ်ငန်းခွင်တွင်အလို့သမားအခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လူမှုကွန်ရက်ရေးအသင်းနဲ့လူအခွင့်ရေးလှုပ်ရှားသူတွေကသူတို့ကိုတရားစွဲလို့မရအောင် slap လို့ခေါ်တဲ့အကာအကွယ်ယူထားတဲ့နှီးလန်းတွေအတွက်နှစ်တော်ကြာဝေဖန်ခံလာရပါတယ်။ဒါပေမဲ့ထိုင်းနိုင်ငံမှာ2019ဒီဇင်ဘာလအတွင်းစီဝိုင်းနဲ့လူအခွင့်ရေးဆက်နွယ်မှုနဲ့ပတ်သက်လို့နိုင်ငံလုံးဆိုင်ရာအရေးယူဆောင်ရွက်မှုစီမံချက်တရက်ကိုချမှတ်ခဲ့ပြီးအဲ့ဒီစီမံချက်၄ခုတည်းကတစ်ခုဟာလူအခွင့်ရေးလှုပ်ရှားသူတွေကို slap ကနေအကာအကွယ်ပေးထားတာဖြစ်ပါတယ်ခင်ဗျာ။